အာရှတစ်ခွင်မှာအပူချိန်ဆက်လက်ပြင်းထန်နေတာမှာမြန်မာ၊ကမ္ဘောဒီးယား၊အိန္ဒိယ၊ဖိလစ်ပိုင်တို့လည်းပါဝင်ပါတယ်။အာရှဒေသတဝန်အခုလိုအပူချိန်ပြင်းထန်တဲ့ရာသီဥတုခံစားနေရချိန်မှာကမ္ဘောဒီးယားနိုင်ငံမှာဒီနေ့မေလ2ရက်နေ့ကစပြီးကျောင်းတွေကို2နာရီလျှော့ချလိုက်ပါတယ်။ကျောင်းတွေကိုမနက်9နာရီကနေ10နာရီထိဖွင့်ပြီးမွန်းတက်နေပူလွန်းတဲ့အချိန်မှာနောက်ပြီးမှနေကင်းပိုင်းမှာ2နာရီကနေ9နာရီထိပြန်ဖွင့်မယ်လို့ကမ္ဘောဒီးယားရာရှိတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံတဝက်မှာလည်းပူချိန်ပြင်းထန်တဲ့တန်ကိုစစ်စစ်ဝါးခံရပြီးဇွန်လအထိအရင်ကထက်ပိုပြီး၆တွေ့တဲ့အပူတန်ကိုခံရနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပူပြင်း၆တွေ့တဲ့ရာသီဥတုနဲ့တူရေရှားပါတဲ့ခက်ခဲတွေလည်းရင်ဆိုင်နေရပါတယ်။ဒါပြင်ဖိလစ်ပိုင်မှာတော့ပြီးခဲ့တဲ့ဂျပန်အတွင်းတွေကကျောင်းတွေပိတ်ထားခဲ့ရတာမှာအခြေအနေမှာရှာတေးတာတဝန်အပူတန်ကာကွယ်ဖို့နဲ့ချက်မှတ်ရေးအရေးပေါ်သတိပေးချက်တွေထုတ်ပြန်လာပါတယ်။မြန်မာနိုင်ငံမှာလည်းအပူချိန်ပြင်းထန်တဲ့အလဲပိုင်း၆မြို့နယ်နဲ့ပခုတ်ကူမြို့နယ်တွေမှာအပူရှောင်စခန်းတွေထားရှိပြီးအထူးသဖြင့်ဖုံးတော်ကြီးကျောင်းဝန်းတွေမှာလူတွေကြားကြောင်းရွှေ့နေထိုင်နေကြပါတယ်။အပူချိန်ပြင်းထန်လွန်းတဲ့အတွက်မေလာအတွင်းမုတ်တုံဝန်ကန်ဒီကာလမှာမိုးကြိုးမုန်တိုင်းတွေပေါ်လာနိုင်တယ်လို့လည်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ခင်ဗျ။